internet ဆိုတာနောင်ကျရင်ပျောက်သွားလိမ့်မယ်လို့ Google Company အကြီးအကဲ Eric Schmidt ကပြောလိုက်လို့ online ပေါ်မှာတော်တော်လေးကြက်ရိုက်သွားတယ်နော်ကိုသားညုံကြီ
းဆွစ်ဇာလန်နိုင်ငံ Davos မှာလုပ်သွားတဲ့ World Economic Forum ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာသူပြောလိုက်တာမလား Davos ဆွေးနွေးပွဲတွေကကမ္ဘာခေါင်းဆောင်တွေအပြင်စီးပွားရေးလူမှုရေးပိုင်းမှာပါအင်မတန်အရေးပါတဲ့ခေါင်းဆောင်တွေတက်ကြဆွေးနွေးကြတာဆိုတော့သူတို့ဆွေးနွေးသမျှကိုစောင့်ကြည့်နေကြတဲ့အချိန်မှာ internet ဆိုတာနောင်ကျရင်ပျောက်ကွယ်သွားလိမ့်မယ်လို့သူကပြောလိုက်တာကိုဗျ
တကယ်တမ်းသူပြောခဲ့တဲ့အဓိပ္ပာယ်ကအင်တာနက်ဆိုတာမရှိတော့ဘူးဆိုတဲ့သဘောထက်ကိုအင်တာနက်ရဲ့အခန်းကဏ္ဍကိုအရေးတကြီးပြောနေစရာမလိုတော့အောင်ကိုမှေးမိန်သွားလိမ့်မယ်လို့ဆိုလိုချင်တာပါအခုတည်းကဒီလူတွေနေထိုင်နှုတ်ရှားသွားလာနေတဲ့နေရာတိုင်းမှာနောက်ဆုံးပေါက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာချိတ်ဆက်တုံ့ပြန်မှုတွေကပုံမှန်လိုဖြစ်လာနေပြီးလူတွေရဲ့ဘဝမှာအင်တာနက်ဆိုတာနေရာတိုင်းမှာပါဝင်ချိတ်ဆက်ပြီးသားဖြစ်နေတဲ့အတွက်အင်တာနက်ကြောင့်ဆိုတာကိုတကူးတကကိုပြောနေစရာမလိုတော့ဘဲနဲ့သူ့ရဲ့အခန်းကတဖြည်းဖြည်းမှိမ့်မှိန်ပြောက်ွယ်သွားလိမ့်မယ်လို့ Google Company ဥက္ကဋ္ဌ Eric Schmidt ကပြောခဲ့တာပါ။
အဲဒီစနီးပွဲက IT လောကမှာထိတ်တန့်ရောက်နေတဲ့အကြီးအကဲတွေပင်နိုင်စနီးကြလို့သူတို့စနီးကြတဲ့ကိစ္စအတော်များများကိုလည်း IT စောင်းမတွေ blog တွေမှာပြန်ရေးကြဖော်ပြကြတာများသားနော်
။သိကြတာပေါ့ Digital Economy ဆိုတဲ့ခေါင်းစဉ်နဲ့စနီးပွဲကဒီနေ့ဒီ Davos WEF မှာလူစိတ်ဝင်စားမှုအများဆုံးတက်ကြသူအများဆုံးစနီးပွဲတစ်ခုလို့ပြောလို့ရတယ်ရှင်။ပြန်နိုင်ဆွေးနွေးကြတဲ့သူတွေကိုလည်းကြည့်အောင်လေခုနကပြောတဲ့ Google Company ဥက္ကဋ္ဌ Eric Schmidt တခါဒီ Facebook Company လုပ်ငန်းလက်ပတ်မှုဆိုင်ရာအကြီးအကဲအတူကောက်ဆိုရင်တော့ COO ပေါ့ Sheryl Sandberg နောက်တခါဒီ Microsoft Company ရဲ့ CEO Satya Nadella နဲ့ Vodafone Company ရဲ့ CEO Vittorio Colao တို့လေဆိုတော့လက်ရှိ IT လောကကိုပုံဖော်နေကြတဲ့ဒေဒေကျဲတွေမလားနောက်ကမ္ဘာစီးပွားရေးနဲ့လူမှုဝန်ကျင်ပေါ်မှာနည်းပညာရဲ့တက်ရောက်မှုတွေကိုဆွေးနွေးကြလို့တော်တော်များများကစိတ်ဝင်စားကြကြတာပါ
ပညာရေးကဆက်လို့လေယာစိုက်ပျိုးရေးကျန်းမာရေးကဏ္ဍတွေအထိနည်းပညာတွေကြောင့်ကမ္ဘာတစ်ဝှမ်းလူမှုအတိုင်းဝိုင်းတွေရဲ့နေထိုင်မှုအဆင့်တန်းတွေတိုးတက်ခဲ့ရတယ်။နေထိုင်မှုပုံစံတွေအသွင်ပြောင်းလဲလာခဲ့ရတယ်လို့သူတို့အားလုံးကဆွေးနွေးသွားကြပါရတယ်။တစ်ချိန်တည်းမှာပဲဒီနည်းပညာအကျိုးမြတ်တွေကိုအားလုံးညီညီမျှမျှခံစားနိုင်ကြဖို့ကတော့ဥပဒေပြုသူတွေမှာအများကြီးမှုတည်တယ်ဆိုတာကို Facebook COO Sheryl Sandberg ကထောက်ပြတယ်ဗျ။အထူးဖြင့်ဒီအမျိုးသမီးတွေအနေနဲ့နည်းပညာအကျိုးမြတ်တွေကိုနားလည်အသုံးချနိုင်ဖို့လိုတယ်ဆိုတာကိုဆွေးနွေးသွားပါရတယ်။
နည်းပညာနဲ့အလောက်ကင်ခွေလန်ဆက်ဆက်နေမှုနဲ့ပတ်သက်လို့ဆွေးနွေးသွားကြတာကိုလည်း IT ဆောင်မရှင်တော်တော်များများစိတ်ဝင်စားကြပုံရပါတယ်။ဒီအချက်ပေါ်မှာပြန်လည်သုံးသပ်ရေးကြတာတွေလည်းဖတ်နေရပါတယ်
။ Google ကုမ္ပဏီကြီးကဲ Schmidt ကလည်းနည်းပညာကအလောက်ကင်ခွေလန်တွေကိုဖျက်ဆီးပစ်တယ်ဆိုတော့အခုမှမဟုတ်ဘူးဆိုတော့ဘာနဲ့ဥပမာပေးလဲဆိုတော့လေစိုက်တာနဲ့ဥပမာပေးသွားတယ်ဗျ။လေယာစိုက်ပြူတဲ့နေရာမှာလေထုံစက်တွေပေါ်လာတော့လေစိုက်စားတဲ့သူတွေအလောက်ကင်တွေရှားကုန်နေတဲ့အရင်နဲ့အခုမတူတာကတော့ဒီပြောင်းလဲနေတဲ့နှုံးမဲ့တဲ့လက်ရှိကမ္ဘာမှာဖြစ်နေတဲ့အလုပ်လက်မဲ့ပြဿနာကယာယီဖြစ်နေတဲ့ပြဿနာတစ်ခုပါလို့ပင်တိုင်းဆွေးနွေးသူအားလုံးကတော့ပြောသွားကြပါရယ်။မျက်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေကြီးကြီးမားမားရှိလာပြီဆိုရင်အလုပ်လက်မဲ့ပြဿနာကိုဖြေရှင်းနိုင်မယ်လို့ဆိုကြပါရယ်။ Microsoft ကုမ္ပဏီအကြီးအကဲ Nadella ကဆိုရင်ဒီဈေးနှုန်းတက်တက်တသားနဲ့မျက်နှုံးမြင့်အင်တာနက်တွေချိတ်ဆက်နိုင်ဖို့ကလူကိုလိုအပ်တယ်ဆိုပြီးတော့ပြောသွားတယ်လေ
။ဒီကိစ္စနဲ့ပတ်သက်လို့ဒီဆွေးနွေးပွဲကိုတက်ခဲ့တဲ့ Don Tapscott တုံးသက်ရေးထားတာကလည်းစိတ်ဝင်စားစရာပါ။သူကဒီစီးပွားရေးဆိုင်ရာမဟာဗျူဟာတွေနဲ့ပတ်သက်လို့အစိုးရတွေစီးပွားရေးခေါင်းဆောင်တွေကိုအကြံပေးနေတဲ့သူတယောက်ပါ Digital Economy ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်ကိုလည်းရေးသားထားသူဖြစ်ပါတယ်သူကတော့ဒီ IT ကုမ္ပဏီအကြီးအကဲတွေဆွေးနွေးသွားကြတာကအပေါ်ယံတိတ်ဆန့်လွန်းတယ်လို့မြင်ပါတယ်နည်းပညာကထူးခြားအံ့ဖွယ်အများကြီးကိုဖန်တီးပေးတာမှန်ပါတယ်တဲ့ဒါပေမဲ့မက်ခရိုစီးပွားရေးအဆင့်ကိုကြီးလို့ရှိရင်နည်းပညာကြောင့်စီးပွားရေးရလဒ်ကောင်းတွေရလာတယ်လို့ပြောဖို့ခက်ခဲပါတယ်တဲ့နောက်ပြတော့ဒီနည်းပညာကြောင့်အကျိုးခံစားနိုင်မှုနဲ့ချမ်းသာကြွယ်ဝမှုတွေကတန်းတူမဟုတ်တဲ့အတွက်လူမှုရေးမညီမျှမှုတွေရှိနေတယ်ဆိုတာကိုလည်းသူကထောက်ပြရေးသားထားပါတယ်
။ Davos ဆွေးနွေးပွဲမှာတော့သူတို့ကုမ္ပဏီတွေကပြီးတဲ့ဝန်ဆောင်မှုတွေကြောင့်မညီမျှမှုတွေကိုအများကြီးနှေးသွားစေခဲ့တယ်လို့ IT ကုမ္ပဏီအကြီးအကဲတွေကလေးထားပြောသွားတာပဲဗျ။ Microsoft ရဲ့အမှုဆောင်ရာရှိချုပ် Satya Nadella ကဆိုရင်နည်းပညာအကျိုးအမြတ်တွေကိုမျှမျှတတခံစားနိုင်မှုမရှိသေးဘူးဆိုတာကိုအသိမှတ်ပြုပြီးတော့ဒီကိစ္စကထိတ်တဲ့ဖြေရှင်းရမယ့်အကြောင်းအရာတစ်ခုဖြစ်တယ်လို့လည်းပြောသွားပါသေးတယ်။ကြည့်ကြတဲ့ကိစ္စတွေကိုလူတွေလုံနိုင်ဖို့နည်းပညာကလုံနိုင်စွမ်းနေပြီတယ်လို့တော့မှပြောသွားပါတယ်
။နည်းပညာကြောင့်လူတော်များများပို့ပြီးတော့ထက်မြက်လာကြတယ်လို့ Google ကုမ္ပဏီအကြီးအကဲကလည်းဆိုသွားတယ်ရှင်။ Vodafone ကုမ္ပဏီအကြီးအကဲ Mr. Colao ကလည်း Internet ဆိုတာဒီလူတိုင်းအတွက်လိုအပ်တဲ့ Oxygen နဲ့ရေလိုပါပဲတဲ့။တခုရှိတာကကမ္ဘာပေါ်မှာအခုချိန်ထိ Internet ကိုမသုံးနိုင်ကြသေးတဲ့သူကစံပေါင်း 9,000 လောက်ရှိနေသေးတော့အဲ့ဒီသူတွေဘက်ကနေဘာပြန်ပြောချင်တယ်လဲဆိုတာကိုတော့ကျွန်တော်ကတော့တွေးမိတယ်ရှင်။
သူတို့ကုမ္ပဏီတွေကပြီးတဲ့ဝန်ဆောင်မှုတွေကြောင့်လူတွေမှာပြောရဲဆိုရဲရှိလာကြတယ်ပြောနိုင်ဆိုနိုင်ရှိလာကြတယ်ဆိုတာကလည်းဒီဆွေးနွေးပွဲတွေမှာဆွေးနွေးသားကြတယ်မဟုတ်လားဗျတခုဖြစ်ပြီးဆိုလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာဖော်ပြနိုင်လာကြတယ်အများမြင်အောင်သိအောင်မျှဝေနိုင်လာကြတယ်ဘယ်တော့မှကိုယ့်ရဲ့အတန်ကြောင်းအောင်မလုပ်နိုင်ခဲ့ကြတဲ့သူတွေမှာပြောခွင့်ဆိုခွင့်တွေရလာတယ်လို့ Facebook ကြီးကဲ Sandberg ကပြောသွားတယ်မဟုတ်လားဗျ
မြောက်ကိုရီးယားနိုင်ငံကနေပြန်လာတာမကြသေးတဲ့ဒီ Google ကုမ္ပဏီအကြီးအကဲ Schmidt ကလည်း အရာရာအမှောင်ချထားတဲ့အာနာရှင်အစိုးရတွေကိုတောင်မှနည်းနည်းလေးဖွင့်ပေးလာဖို့အင်တာနက်ကတွန်းအားပေးတယ်လို့သူကယုံကြည်ပါတယ်တဲ့အင်တာနက်ကြောင့်မလို့အပြင်ကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုပြည်သူတွေကပို့ပြီးတော့သိလာတာနဲ့အမျှအာနာရှင်အစိုးရတွေဘက်ကအရင်ကလိုအမှောင်ချထားလို့မရတော့ဘူးဆိုတာကိုသူကဆွေးနွေးသွားတာပါအားလုံးချိတ်ဆက်နေတဲ့အခုခေတ်ကြီးမှာကိုတယောက်တည်းကအထူးကြံဖြစ်နေလို့မရတော့
ကိုစွန့်နှွေးသားကြတဲ့သူတွေရောစွန့်နှွေးပွဲတက်ခဲ့ကြတဲ့သူတွေပါသဘောတူကြပုံရပါတယ်
ဒီဂျစ်တယ်အနာဂတ်အတွက်အင်တာနက်ကိုလူတွေကများများပို့ပြီးတော့သုံးနိုင်ချဖို့လိုတယ်လို့အင်တာနက်အပေါ်လူတွေပို့ပြီးတော့အယုံကြည်ရှိဖို့လည်းလိုတယ်နောက်အင်တာနက်ရဲ့အရေးပါမှုကိုတစ်ကမ္ဘာလုံးသဘောတူလက်ခံထားဖို့လိုတယ်နောက်ပြီးတော့ဒီအခြေခံအဆောက်အုံတွေတည်ဆောက်တဲ့နေရာမှာလည်းအစိုးရရဲ့ထောက်ခံမှုရဖို့လိုတယ်ဆိုတော့စိန်ခေါ်မှုတွေကိုလည်း Davos ဆွေးနွေးပွဲမှာထိတ်တန့်ရောက်နေတဲ့ IT ကုမ္ပဏီအကြီးအကဲတွေကထောက်ပြဆွေးနွေးသွားကြပါလိမ့်ရှင်